Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်မတ်လ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလှိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆွမျက်မုံပါရှင်။ Netherlands မှာပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ွင့်ဥပဒေပြင်ဆင်မဲ့အချက်တွေကိုဆက်ရက်အတွင်းကြေညာမယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ Netherlands နိုင်ငံ Utrecht မြို့ကတရထားဒဇင်းပေါ်မှာတနက်နဲ့ပြစ်ခတ်ခဲ့သူကိုရဲတွေလိုက်လံရှာဖွေနေကြပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစောဝင်းဆိုင်နဲ့ကြေညာပေးပါမယ်ရှင်
။နိုင်ငံတကာသတင်းတွေအပြီးဆက်ပြီးတော့နားဆင်ရမယ့်သတင်းစာရီတွေမှာတော့စစ်တော်တွေမှာတမရော်သားကိုစလဲရီရဲ့ပါဝင်မှုရာဂိုင်းနှုတ်လျှော့ချရေးပေါ်မှာပြည်တော်စုလွှတ်တော်ဖွဲ့ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ဆင်ရေးပူးပေါင်းရေးကော်မတီမှဆွေးနွေးခဲ့ကြပါတယ
်။ရာဂိုင်းနှုတ်တဖြည်းဖြည်းလျှော့ချပြီးထွက်ခွာသွားဖို့ဖော်ဆောင်တာပဲဖြစ်ဖြစ်အဲ့ဒီနေရာမှာအရေးကြီးတာကတော့နော်အာဏာရပါတီခေါင်းဆောင်လေးအစိုးရ
နိုင်ငံရေးလှိလာသူဒေါက်တာရံမျိုးသိန်းရဲ့အတန်းနဲ့သူနားဆင်ရပါမယ်။ရခိုင်ပြည်ပခါကိုထပ်မံစီစစ်ဖို့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့တာမှန်ပေမဲ့စစ်တပ်ရဲ့လုပ်ရက်တကယ်ပြောင်းမပြောင်းပြောဖို့အချိန်စောသေးတဲ့အကြောင်း Amnesty International ကပြောပါတယ်။နောက်သတင်းနှစ်ပတ်အကြာမှကျင်းပမယ်ရန်ကုန်မြို့တော်စီပင်သားရရွေးကောက်ပွဲအတွက်အကြိမ်နဲ့စီယုံနေကြတဲ့အခြေအနေဖျားပြင်းတဲ့လွိုက်ကော်မျိုးကဗိုလ်ချုပ်ကျေးရွာကိစ္စပါဝင်ပတ်သက်သူတွေအားလုံးတန်းညှိနှိုင်းဆွေးနွေးကြဖို့အတွက်နိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးကကန့်လန့်ပါတယ်။ဒီလိုသတင်းစာတွေကိုနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ပြောပြပါမယ်ရှင်
။နယူးဇီလန်နိုင်ငံ Christchurch မြို့မှာဗလီနှစ်ခုအပေါ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ဥပဒေတွေကိုပြင်ဆင်ဖို့ဝန်ကြီးအဖွဲ့အတွင်းမှဆုံးဖြတ်နိုင်ခဲ့ပြီလို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ပြောကြားလိုက်ပါတယ်။
This ultimately means that within 10 days of this horrific act of terrorism, we will have announced reforms which will...
အကြံပေးဝါဒအခြေခံတဲ့6ချားပွဲတိုက်ခိုက်မှုကြီးဖြစ်ခဲ့ပြီးတဲ့နောက်ဆယ်ရက်အတွင်းမှာပြုပြင်ပြောင်းလဲမဲ့အချက်တွေကိုကြေညာပါမယ်။ကျမတို့လူမှုအတိုင်းအဝိုင်းကိုပိုပြီးလုံခြုံစေမဲ့အပြောင်းလဲတွေဖြစ်မယ်လို့ယုံကြည်ပါတယ်လို့ဝန်ကြီးချုပ်အာဒန်ပြောသွားတာပါ။မွတ်စလင်ထုံးစံအရအာသုဘချနိုင်ဖို့အတွက်ဗလီနှစ်ခုမှတည်ဆုံခဲ့သူ90ရဲ့အလောင်းတွေအလုံးကိုဗုဒ္ဓဟူးနေ့မကုန်ခင်မိသားစုတွေစီပေးပါမယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်မိသားစုတွေကိုပြန်ပေးတဲ့အလောင်းတွေမမှားအောင်လို့အမြန်ဆုံးဆောင်ရွက်နေတယ်လို့တေမှုတေငင်းစစ်စဲရဲ့အရာရှိချုပ်ကလည်းပြောပါရယ်တည်ဆုံခဲ့သူတွေရဲ့နာမည်စာရင်းကိုတရားဝင်မထုတ်ပြန်နိုင်သေးပေမဲ့စာရင်းအကြမ်းကိုတော့မိသားစုဝင်တွေကိုပေးထားပါရယ်လူပေါင်း90တည်ဆုံပြီး90လောက်ထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုတွေအတွက်အသက်28နှစ်အရွယ်ဩစတြေးလျလူမျိုး Brandon Harris Darren ကိုလူသတ်မှုနဲ့အာဏာပိုင်တွေကတရားစွဲထားပါတယ်သူကိုဧပြီလ5ရက်နေ့ကျရင်ဒုတိယအကြိမ်ရုံးထုတ်မှဖြစ်ပါတယ
်နယူးဇီလန်နိုင်ငံကမွတ်စလင်ဘလီပြစ်ခတ်မှုအတွင်းတည်ဆုံသွားကြသူတွေအတွက်ဝန်ထမ်းကြောင့်ပြသတဲ့အနေနဲ့ရောအဲ့ဒီလူတွေကိုဂုဏ်ပြုတဲ့အနေနဲ့ရော Christchurch မြို့ကအကြောင်းသားတွေဟာ Mauritania တိုင်းရင်းသားလူမျိုးစုတွေရဲ့ရိုးရာဟခအကနဲ့ဒီကနေ့ကပြဖော်ပြခဲ့ကြပါတယ် Christchurch မြို့အမျိုးသားတည်ထောင်အထက်တန်းအကြောင်းသားတွေကဟက်ဂလီကောလိပ်ကျောင်းရှိရာကိုခြေတက်သွားပြီးအဲ့ဒီဂုဏ်ပြုအကကိုပြုလုပ်ခဲ့ကြတာပါဟက်ဂလီကောလိပ်ဟာအကျန်းဖက်တိုက်ခတ်ခံရသူတွေကိုကြီးရှုဆောင်ရှောက်ပေးခဲ့တဲ့နေရာဖြစ်ုံနဲ့မကဘဲဝမ်းနည်းပူဆွေးစွာနဲ့ဆူတောင်းဝတ်ပြုကြတဲ့နေရာလည်းဖြစ်လာခဲ့ပါတယ် Christchurch မြို့ကဗလီနှစ်ခုမှဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခတ်မှုကြောင့်အနည်းဆုံးလူ90တေဆုံးသွားခဲ့တာမှာတေဆုံးသူတွေရုပ်အလောင်းတွေကိုအာဏာပိုင်တွေကမိသားစုတွေထံပြန်အပ်ဖို့စီစဉ်နေပြီဖြစ်ပါတယ်မလ15ရက်တောက်ကြနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခတ်မှုဟာအကျန်းဖက်လို့ရဖြစ်ကြောင်းနယူးဇီလန်ဝန်ကြီးချုပ်Jacinda Ardern ကပြောကြားလိုက်ပါတယ်။ဒါဟာညဉ့်ညနေကာလအတွင်းနယူးဇီလန်နိုင်ငံမှာဖြစ်သွားခဲ့တဲ့အဆိုးအဝါဆုံးလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုလည်းဖြစ်ပါတယ်
။ Netherlands နိုင်ငံ Utrecht မြို့ကတိုက်ရထားတဲ့ဇင်းပေါ်မှာအနည်းဆုံး3ယောက်သေဆုံးပြီးတော်တော်များများထိခိုက်ဒဏ်ရာရအောင်ပြစ်ခတ်ခဲ့သူကိုရဲတွေလိုက်လံရှာဖွေနေပါတယ်။တင်းနှင်းလာနေမနက်ကပြစ်ခတ်မှုမဖြစ်ခင်လေးမှာ CCTV ကရိုက်ကူးထားတဲ့တနက်သမားအဖြစ်မတင်ကသူအသက်38နှစ်အရွယ်တူရကီနွယ်ဘွား Golfman Dennis ရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အကြံဖက်ဝါဒအခြေခံတဲ့တိုက်ခတ်မှုလို့သဘောထားပြီးအာဏာပိုင်တွေကတုံ့ပြန်ဆောင်ရွက်နေကြသလိုလုံခြုံရေးအဆင့်ကိုလည်းအမြင့်ဆုံးနံပါတ်5ကိုမြင့်ထားပါတယ်။ Netherlands နိုင်ငံတဝမ်းကလေဆိပ်တွေအရေးပါတဲ့အဆောက်အဦတွေမှာစစ်ရဲတွေချထားပြီးလုံခြုံရေးအထူးသတိရှိနေကြပါတယ်။ Utrecht မြို့ရဲကလူနေရပ်ကွက်တစ်ခုရဲ့အသွာလာများတဲ့လမ်းဆောင်ကတက်ရထားပေါ်မှာဒေသစံတော်ချိန်မနဲ့10:45လောက်မှာပြစ်ခတ်မှုဖြစ်ခဲ့တာပါ။တနေရာထက်မင်းင်းမှာပြစ်ခတ်မှုဖြစ်ခဲ့တယ်လို့အကြံဖက်မှုတံပြန်ရေးဆိုင်ရာအကြီးအကဲကပြောပါတယ်။အကင်းဖြစ်ခဲ့ရနေရာတွေမှာအရေးပေါ်တုံ့ပြန်ရေးတာဝန်ရှိသူတွေအပြင်အကြမ်းဖက်မှုတံပြန်ရေးရဲအရာရှိတွေရောက်နေတယ်လို့ ပြည်ခတ်မှုဖြစ်ခဲ့ရနေရအနားတဝိုက်ကိုလည်းအဝင်ထွက်မလုပ်နိုင်အောင်လို့လုံခြုံရေးတွေတားဆီးထားပါတယ်။ရေးပေါ်ကူညီကယ်ဆယ်သူတွေသွားလာရလွယ်အောင်လို့လူတွေကိုလည်းဝေးဝေးနေကြဖို့တာဝန်ရှိသူတွေပန်ကြားထားပါတယ်။
ဖြစ်နေတဲ့အခြေအနေပေါ်အင်မတန်စိုးရိမ်တယ်လို့ဝန်ကြီးချုပ်မခရူဒါကဖော်ပြပြောဆိုခဲ့ပါတယ်။ပြည်ခတ်မှုဖြစ်ခဲ့တဲ့ဥထရာမြို့ဟာအမ်စတာဒမ်မြို့တော်ရဲ့တောင်ဘက်30-35မိုင်ကွာလောက်မှာတည်ရှိပါတယ်။ငါးလတွင်ပြကြခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်နဲ့အင်ဒိုနီးရှားလေကြောင်းလိုင်းလိုင်အွန်အဲယာလေယာဉ်တွေရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းအချက်လက်တွေဆင်တူ လေယာဉ်ကနေပြန်ရတဲ့ပြန်တမ်းမှုမှတ်တမ်းတင် Black Box ကနေအထက်မှာမှတ်ထားတဲ့အချက်လက်တွေအားလုံးဤပါပြန်ရခဲ့တယ်လို့ဝန်ကြီးဒက်ကွာဝစ်မာကတ်စ်ကတင်းတောက်တီကိုပြောကြားခဲ့ပါတယ်ပြောကြားခဲ့တဲ့ Boeing 737 Max 8 လေယာဉ်တွေမှတ်တမ်းတင်ခဲ့တဲ့ဘလို့အချက်လက်တွေဆင်တူတယ်ဆိုတော့ကတော့သူကတည်တည်ပြန့်ပြန့်ရှင်းမပြခဲ့ပါဘူးမလဆေးရဲ့နေ့ကလေယာဉ်မော်ပါသွားသူ159ယောက်စလုံးသေဆုံးခဲ့တဲ့အီသီယိုးပီးယားလေယာဉ်ပျက်ကျမှုနဲ့ပတ်သက်လို့ကနအူးအစီရင်ခံစာကိုရက်30အတွင်းထုတ်ပြန်မယ်လို့လည်းဝန်ကြီးမာကတ်စ်ကပြောပါတယ
်ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 15653ညတိုင်းဒိုမီတာ25 kHz 11803ညတိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင်းနင်းလာနေကြတဲ့နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်2019ခုနှစ်ကစတဲ့ရခိုင်ပြည်ပခဖြစ်စဉ်တွေနဲ့ပတ်သက်လို့ထပ်မံစီးစစ်အတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းလိုက်ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ပါတယ်ဗိုလ်ချုပ်မြတ်ကျော်ဦးစီးတဲ့3ဦးပါအဖွဲ့ကိုခုံရုံးဆိုတဲ့နာမည်တက်ထားပြီးမဲ့ဘလို့လုတ်ပိုင်ခွင့်နဲ့ဘလောက်ကင်တွယ်ဆောင်ရွက်မလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုရမှရှိသလိုအဲ့ဒါနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူကိုလည်းဆက်သွယ်မေးမြန်းလို့မရခဲ့ပါဘူး2019ခုနှစ်ကရခိုင်မြောက်ပိုင်းဒေသမှာအစွန်းရောက်အားစားအဖွဲ့ရဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆေးရေးအတွင်းမှာရင်းဂျာမွတ်စလင်တွေအပေါ်ဆူဆူဝါဝါလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာအစိုးရခန်းစာအသေးသေးမှာဖော်ပြထားတာပါမြန်မာအစိုးရဘက်ကရောစစ်တပ်ဘက်ကပါနိုင်ငံတကာတုံ့နှုံနဲ့ရင်းဂျာဆိုတဲ့အတုံးနှုံကိုလက်မခံတဲ့အပြင်ဒီဆွဆွဲချက်တွေဟာလည်းအခြေအနေမရှိဘူးလို့ညှဉ်းဆန်ထားပါတယ်ဒီချိန်ထဲမှာပဲဒီအဖြစ်အပျက်တွေနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလွှဲပြောင်းဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ် ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လက်မှတ်ထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေထွက်ပြေးခဲ့ရတယ်ဆိုတဲ့အနေနဲ့နယ်မြေစီရင်ပိုင်ခွင့်အာဏာယူနိုင်ဖို့ ICC ဘက်ကလည်းနီးလန်းတွေရှာဖွေနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကတော့ဒီမှုတွေနဲ့ပတ်သက်လို့ ICC ကိုလွှဲပြောင်းနိုင်ခြင်းမရှိရင်တရားနိုင်ငံကခုံရုံးသစ်ဖွဲ့ပြီးအရေးယူဖို့တိုက်တွန်းနေပါတယ်
အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တချို့မှာမိုးသက်ထန်စွာရွာသွန်းပြီးအရင်ကကြားထားတဲ့နှင်းတွေအရေးပြောကုန်တာကြောင့်မြစ်ချောင်းတွေရေရှာနေတဲ့အတွက်ဒေသခံတွေဘေးကင်းရာကိုတင်းရှောင်ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။မိုးသက်ရေကြီးမှုတွေကြောင့်အခုချိန်ထိအနည်းဆုံးလူ1ဦးသေဆုံးပြီးလည်းဖြစ်ပါတယ်။ဟာရီကိန်းမွန်တိုင်းနဲ့တူတဲ့ဘုံးဆိုင်ကလုန်းလို့ခေါ်တဲ့နှင်းမွန်တိုင်းကြောင့်သွားလာရေးတွေရပ်ဆိုင်းခဲ့ရပြီးတဲ့နောက်အခုနောက်ဆက်တွဲဖြစ်လာတဲ့ရေကြီးမှုတွေကမြို့တွေကိုရေလွှမ်းမိုးကုန်တယ်လို့စေတီရေကတာတွေလည်းကြိုးပေါက်ကုန်ပါတယ်ရေပိသိမ့်ပြည်သူတွေကိုအကူအညီပေးနိုင်ရေးအတွက်နေဘရာစကာအိုင်ဝါဝစ်ကွန်ဆင်ပြည်နယ်တွေကပြည်နယ်အုပ်ချုပ်ရေးမှုတွေကသူတို့ပြည်နယ်အသီးသီးမှာအရေးပေါ်အခြေအနေကြီးညာခဲ့ပါတယ်မစ္စိုရီပြည်နယ်ရဲ့အနောက်ဖက်ချမ်းကစိန့်ဂျိုးဆက်မြို့မှာမြစ်ရေရှာနေကြောင်းမိုးစလပညာရှင်ကခန့်မှန်းထားတာကြောင့်လိုအပ်ပေးတွေကတဲ့အိတ်တွေနဲ့မြစ်ကမ်းပေးတွေမှာလိုက်လံကာယံနေကြပါတယ်။အီလီနွိုင်းပြည်နယ်မှာလည်းမစ္စစ်ဆီပီမြစ်ရေရှာမယ်လို့မျှော်လင့်ထားတာကြောင့်မြစ်ကြောတစ်လျှောက်မှာရှိတဲ့မြို့တချို့မှာရေကြီးမှုတွေသတိပေးချက်တွေထုတ်ပြန်ထားပါတယ်။မင်းနီဆိုတာပြည်နယ်မှာတော့အစောပိုင်းကကြားထားတဲ့နှင်းနဲ့အရေးပြောပြီးမြစ်ချောင်းတွေရေကြီးမှုဖြစ်လာမယ့်အပေါ်တာဝန်ရှိသူတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်။
အာဖရိကတိုက်အရှေ့တောင်ပိုင်းကိုတနင်္ဂနွေနေ့ကအင်အားပြင်းအိုင်ဒိုင်းဆိုက်ကလုန်းမုန်တိုင်းတိုက်ခိုက်မှုကြောင့်150ကျော်သေဆုံးပြီးရာကျော်ပျောက်ဆုံးနေပါတယ်။မုန်တိုင်းတံအဆိုးဆုံးခံရတာကမိုဇမ်ဘစ်နိုင်ငံဘေတာမြို့ဖြစ်ပါတယ်။အဲ့ဒီမှာကဲဆယ်ကူညီဖို့နိုင်ငံတကာချက်ချင်းနေနဲ့လာဇန်းနီအဖွဲ့တွေလည်းရောက်နေပါတယ်။ပျက်စီးဆုံးရှုံးမှုတွေကိုဝေဟင်ကနေဆန့်စစ်ခဲ့မှုအရတိုက်ထိခိုက်မှုအတိုင်းအတာအတော်ကိုဆိုးပြီးတော့မုန်တိုင်းတံခံရတဲ့နေရာ90ရာခိုင်နှုန်းလောက်ကလုံးဝထိခိုက်ပျက်စီးသွားတယ်လို့ချက်ချင်းနေအဖွဲ့ကိုဦးဆောင်သူကပြောပါတယ်။မိုဇမ်ဘစ်မလာဝီနဲ့ဇင်ဘာဘွေနိုင်ငံတွေမှာလူပေါင်းသတန်းခွဲကျော်မုန်တိုင်းတံခံထားရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ ပြီးခဲ့တဲ့ကြာတာပြင်းနဲ့မလာဆက်လျက်နေတော့က၄တိုင်းနှုံးတနအီကိုကီလိုမီတာ200ကျော်နဲ့မိုဇမ်ဘစ်နိုင်ငံဘေဒါမြို့ကိုစတင်တိုက်ခတ်ခဲ့တာဖြစ်ပြီးတော့အဲဒီနောက်မှာမလာဝီဇင်ဘာဘွေနိုင်ငံတွေဘက်ကမုန်တိုင်းတိုက်ခတ်ရွှေရှားတိုက်ခတ်ခဲ့တာပါမုန်တိုင်းကြောင့်ဒီမိုဇမ်ဘစ်နဲ့မလာဝီနိုင်ငံတွေမှာတေဆုံးသူ125ယောက်ရှိတယ်လို့ဇင်ဘာဘွေတာဝန်ရှိသူတွေကအတည်ပြ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကျွန်တော်တို့ကအသေးစားတန်အရာသူတွေကိုသာကုသမှုပေးနိုင်ပြီးအယိုးကျိုးသူတွေကိုဝန်ဆောင်နေလို့လူနာတွေကိုတော့ဒေတာတွေကစိတ်ဝင်တကူကိုပို့ဆောင်ကုသပေးနေရတယ်လို့ဆရာဝန်တွေကပြောပါတယ်။ပေါပွားပြည်နယ်မြို့တော်ကြာယာပုထရာမှာလည်းမြို့ကြီးမိုးကြီးမြေပြိုလို့ခုနှစ်ယောက်ထက်မနည်းတည်ဆုံးခဲ့ပါတယ်။မြေပြိုခဲ့တဲ့နေရာအားလုံးအထိကယ်ဆယ်ရေးတွေရောက်မလာသေးတဲ့အတွက်တည်ဆုံးသူအရေးအတွက်တိုးလ
ဒီနေ့လာနေညပိုင်းထိတ်တဲရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆင်မြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ပြောပြပေးကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဇက်တိုင်နားဆင်ရပါမယ်ရှင် လွှတ်တော်တွေမှာတက်မတော်သားကိုယ်စားလှယ်တွေပါဝင်တဲ့ရာဂိုင်းနှုတ်ဆက်ချရေးအပေါ်ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းခဲ့တဲ့အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှဆွေးနွေးခဲ့ကြပါတယ်။လွှတ်တော်တက်တန်အလိုက်တက်မတော်သားကိုယ်စားလှယ်ပါဝင်မှုကိုဖြည့်ဖြည့်ချင်းလျှော့ချဖို့အာဏာရ NLD ပါတီဘက်ကဆွေးနွေးခဲ့ပေမဲ့တကယ်တမ်းလက်တွေ့ဖြစ်လာဖို့ဆိုရင်အရက်ဖက်စစ်ဖက်ခေါင်
ဥပဒေပြူရေးပိုင်းမှာလွတ်တော်ကိုယ်စားလှယ်ဖွဲ့စည်းခြင်းစတဲ့ပုံမှန်တွေကိုဆွေးနွေးကြကြပါတယ်။ဆွေးနွေးရမှာတော့လက်ရှိအာဏာရမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကတပ်မတော်သားလွတ်တော်ကိုယ်စားလှယ်ရှော့ချရင်းနဲ့ပတ်သက်တာကြီးလဲထည့်သွင်းဆွေးနွေးကြပါတယ်။ဒီကနေ့ဆွေးနွေးရတဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကကော်မတီဝင်ဦးအောင်ကျော်စံက
ကျွန်တော်ရှော့ချတယ်မလုံးဝပြတ်သူများကြောင့်ပြောရမယ်နော် NLD ကတော့ချော့ချတယ် NLD ရာခိုင်နှုန်းနဲ့ချော့ချတယ်သူများကြောင့်ပြောလို့တော့မကောင်းဘူးဒီလောက်ပဲပြောရာခိုင်နှုန်းနဲ့တုံးကျင်ချော့ချတယ်တုံးကျင်တုံးကျင်ဆိုတော့အခုဒုတိယကျင်ပေါ့တတိယကျင်မှချော့မယ်စတုထကျင်မှချော့မယ်ပြည်စမကျင်ငါးနဲ့ငါးနဲ့တာတုံးကချော့ငါဆိုတတိယကျင်မှဆို0ချော့ပြီးတော့
တမန်တော်သားလွတ်တော်ကိုယ်စားလှယ်ရှော့ချနဲ့ပတ်သက်လို့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကတော့တိတိကျကျထုတ်ဖော်မပြောပါဘူး။ဒီနေ့ဆွေးနွေးရတဲ့ပတ်သက်လို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကော်မတီဝင်တူဖြစ်တဲ့ဦးအောင်ကြည်ညွန့်က
တချို့ပြင်တာတွေရှိတယ်တချို့မပြင်တာတွေလည်းရှိတယ်။အဲပြင်တာတွေကိုတယောက်တယောက်ဟိုပါဘုံတော့မတူတာတွေလည်းရှိတယ်။အဲ့တော့ဟိုအသေးသေးကိုတော့ကိုယ်မမှတ်ထားဘူး။မမှတ်ထားတော့ဘူးဆိုတော့လေကိုယ်ကဟိုမှတ်ထားကြရတယ်ဘောင်းတော့မှမရှိဘူးလို့။တချို့ကလည်းပြင်တာတွေလည်းရှိတယ်မပြင်ပြင်တာတွေတောင်မှဟိုပြင်တဲ့ဟိုအိုင်ဒီယာချင်းမတူတာရှိတယ်။အဲ့လိုလေတော့အမျိုးမျိုးရှိကြတယ်။ဒါကလောလောဆယ်မှတ်သားပြထားတယ
်။ဒီလိုရှော့ချာနဲ့ပတ်သက်လို့တမန်တော်သားကော်မတီဝင်တွေကသဘောထားမှတ်ချက်မပေးခဲ့ပါဘူး။တမန်တော်သားလွှတ်တော်ကိုယ်စားလှယ်တွေရှော့ချာရေးဆွေးနွေးရာနဲ့ပတ်သက်လို့လက်ရှိအာဏာရပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့တမန်တော်ထိပ်ပိုင်းခေါင်းဆောင်တွေနိုင်ငံရေးသဘောတူညီချက်ရယူတင်တယ်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရံမျိုးသိန်းကပြောပါတယ
်။ဟိုရှာကိုင်းတို့တဖြည်းဖြည်းရှော့ချာပြီးထွက်ခွာသွားဖို့ဟောဖော်ဆောင်တာပဲဖြစ်ဖြစ်အဲ့ဒီနေရာမှာအရေးကြီးတာကတော့ဒီနိုင်ငံရေးခေါင်းဆောင်တွေပေါ့လေနော်အာဏာရပါတီခေါင်းဆောင်တွေအစိုးရခေါင်းဆောင်တွေနဲ့စစ်မတော်ခေါင်းဆောင်တွေကြားမှာနှိမ့်နှိုင်းဆွေးနွေးမှုကအရေးကြီးတယ်လို့မြင်တယ်အဲ့ဒီလိုအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားနှိမ့်နှိုင်းဆွေးနွေးမှုကနေပြီးတော့ကြားလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့မှနော်ဒီစစ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဒါကြခိုင်နှုတ်လျှော့ချရေးပဲဖြစ်ဖြစ်ဒါမှမဟုတ်လာတမောသားလွတ်တော်ကိုယ်စားလှယ်တွေလွတ်တော်တွေကနေအပြေးတိုင်တဆင်ချင်းထွက်ခွာသွားဖို့ကိုပေါ်ဆောင်တာပဲဖြစ်ဖြစ်လုံးတဲ့နယ်လို့မြင်တယ်။အဲ့ဒီမှာမဟုတ်ဘဲနဲ့ဟဲ့လားဟိုနိုင်ငံရေးရညှိနှိုင်းဆွေးနွေးမှုမရှိဘဲနဲ့နိုင်ငံရေးရဗောဓိဉာဏ်ချက်မရှိဘဲနဲ့လုံးမယ်ဆိုရင်ဒါဟာတကြံအမြောက်တက်တက်ပဲဖြစ်နေတယ်လို့အဲ့ဒီလိုမြင်ပါတယ်။
ဒီနေ့ဘူပေါင်းကော်မတီစီဝေးမှာတော့ဖွဲ့စည်းပုံချီကဥပဒေအခန်းလေးပုံမှန်84ကနေ149ဒီစီဝင်ပြခဲ့ပါတယ်55ဥပါတဲ့ဖွဲ့စည်းပုံချီကဥပဒေပြင်ဆင်ရေးကော်မတီဟာစနစ်တရလက်တွေကိုဒီနေ့ဇူလိုင်28ရက်နေ့မတိုင်မီပြည်တော်လူ့လွတ်တော်ကိုအစီရင်ခံတင်ပြရမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်တဲ့ကတိုက်ပွဲအခြေအနေကိုတိထားသမျှပြောပြပါရစေမြောက်ဦးမြို့မှာအခုဒီကနေ့ညပိုင်းမှာလက်နက်တံတွေ10မိနစ်ဝင်းကျင်လောက်ကြားခဲ့ရတယ်လို့မြောက်ဦးဒေသခံတွေကပြောပါတယ်အခုညပိုင်း9နာရီခွဲကျော်10နာရီလောက်မှာမြောက်ဦးမြို့ပေါ်ကနေကြားခဲ့ရတဲ့လက်နက်ပစ်ခတ်တံတွေဖြစ်ပါတယ်ဒီလိုပစ်ခတ်တံတွေကြောင့်မြို့ခံတွေကြားမှာစိုးရိမ်မှုတွေတိုးနေပါတယ်တပုံတွေကပြစ်တာလားမြို့နားမှာဖြတ်သွားတဲ့စစ်ကားတွေကနေ6လှန်ပြစ်ခတ်တာလားဒါမှမဟုတ်တိုက်ပွဲဖြစ်နေတာလားဆိုတာတွေကိုတော့အတည်ပြုလို့မရသေးပါဘူးချင်းပြည်နယ်ပလောဝနဲ့ရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့အေအေရခိုင်လက်နက်ကင်အဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဟာအခုဆိုရင်မြောက်ဦးမြို့နယ်တဲ့အထိကူးဆက်နေပါတယ်ပြီးခဲ့တဲ့တောက်ကြနေ့ညပိုင်းတုန်းကလည်းနှစ်ဖက်အပြန်လှန်လက်နက်ကြီးတွေပြစ်ခတ်တာဟာမြောက်ဦးမြို့ရဲ့အထိလက်နက်ကြီးထိမှန်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့ညပိုင်းမှာတော့လက်နက်ကြီးမဟုတ်ဘဲလက်နက်ငယ်စံတွေကို9မိနစ်ကြာကြာဇက်တိုက်ဆိုသလိုကြားလိုက်ရတာကြောင့်မြောက်ဦးမြို့ကန်တွေထိတ်လန့်နေကြပါတယ်ပြီးခဲ့တဲ့တောက်ကြနေ့ညကစလို့အခုညဖြစ်တဲ့အချိန်အထိမြောက်ဦးမြို့တွင်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အာဏာပိုင်တွေနဲ့စစ်ဖက်ကတစုံတရာထုတ်ပြန်ထားတာမျိုးတော့မရှိသေးပါဘူးရှင်။အခုတစ်ဆက်တည်းရခိုင်ပြည်နယ်နဲ့သက်ဆိုင်တဲ့နောက်ထပ်သတင်းတော်တစ်ပုဒ်ကိုပြောပြပါဦးမယ်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခဖြစ်စဉ်တွေနဲ့ပတ်သက်လို့ထပ်မံစစ်ဆေးအတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းလိုက်တာဟာမှန်ကန်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့စစ်တပ်အနေနဲ့သူတို့ရဲ့လုပ်ရက်ကိုအမှန်တကယ်ပြောင်းလဲခြင်းဟုတ်မဟုတ်ဆိုတာကိုပြောဖို့စော်သေးတယ်လို့ Amnesty International နိုင်ငံတကာလူငြိမ်းချမ်းသာ권အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာလည်း AI အပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေရဲ့ဆွတ်ဆွဲပြောဆိုချက်တွေကိုလေ့လာသုံးသပ်ပြီးပြန်လည်သုံးသပ်သွားမယ်လို့ပြန်လည်တုံ့ပြန်သွားမယ်လို့ဖော်ပြထားပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာအခုအစ်စ်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဗိုလ်ချုပ်မြတ်ကျော်က OCP အဖွဲ့ဝင်3ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ဒီအဖွဲ့ကိုခုံရုံးလို့အမည်တပ်ထားပေမဲ့ဘလို့လုတ်ပိုင်ခွင့်နဲ့ဘလောက်ကင်တွယ်ဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူးမြန်မာစစ်တပ်ရဲ့ဒီလုတ်ရဟာအပြုသဘောဆောင်တဲ့လုတ်ရဖြစ်ပေမဲ့လည်းအမှန်တကယ်ပြောင်းလဲခြင်းဟုတ်မဟုတ်ဆိုတာပြောဖို့စောသေးတယ်လို့ Amnesty International နိုင်ငံတကာလူငြိမ်းချမ်းသာ권အဖွဲ့ရဲ့အာရှ Advocacy Manager ဖြစ်သူ Francisco Bancosmi ကပြောပါတယ်
It's obviously a positive sign, but I think it's still too early to tell whether they're actually changing.
ဒါအပြုသဘောဆောင်တဲ့လုပ်ရပါဒါပေမဲ့တက်မတော်အနေနဲ့သူတို့ရဲ့အပြုမူတွေကိုအမှန်တကယ်ပြောင်းလဲမယ်မပြောင်းလဲဘူးဆိုတာနဲ့နိုင်ငံတကာကအကြံပေးပြောဆိုမှုတွေကိုတကယ်လက်ခံမယ်လက်မခံဘူးဆိုတာပြောဖို့စောပါသေးတယ်။လုပ်စရာတွေကအများကြီးကြံနေပါသေးတယ
်။စစ်တပ်အနေနဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်တုံ့ပြန်လာတဲ့အောင်တွေးရတယ်လို့လည်းသူကဆက်ပြောပါတယ
်။ On the surface shows thatBut the military is responding to international pressure. Unfortunately, it's not.
ဘောရမိုင်းရကြည့်ရနော်စစ်တပ်အနေနဲ့နိုင်ငံတကာရဲ့ဖိအားတွေကိုတုံ့ပြန်လာတယ်လို့မြင်နိုင်ပါတယ်။ဒါပေမဲ့ဒီလောက်နဲ့မလုံလောက်သေးပါဘူး။ဘာလို့လဲဆိုတော့တီးခြားဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုအပအဝင်ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တာတွေပေါ်လှုပ်ဆောင်ဖို့အများကြီးကြံနေပါသေးတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်ခဲ့တာတွေဖြစ်ပေါ်နေရပြီးအားလုံးကိုတုံ့ပြန်ဖို့အတွက်အခုလိုကော်မရှင်ဖွဲ့လိုက်ရုံနဲ့မပြည့်စုံနိုင်ပါဘူး။
စကံပြင်းတဲ့အပါအဝင်စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမှန်တကယ်ပြောင်းလဲမှုတွေဖြစ်ပေါ်ဖို့ပဋိပက္ခဖြစ်နေတဲ့ဒေသတွေကိုနိုင်ငံတကာအဖွဲ့အစည်းတွေတွားရောက်စုံစမ်းစစ်ဆေး권ပြုတင်တယ်လို့ထင်ကြောင်းလဲသူကဆက်ပြောပါတယ
် Amnesty International has been calling for UN Special Rapporteur access and other UN bodies access to Northern Rakhine State
စကံပြင်းတဲ့မြောက်ပိုင်းဒေသအပါအဝင်ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်နေတဲ့ပဋိပက္ခဒေသတွေကိုကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုကိုအတားအဆီးမရှိတွားရောက်စုံစမ်းစစ်ဆေး권ပြုတင်တဲ့အကြောင်း MSC International အဖွဲ့ကအစဉ်တစိုက်တောင်းဆိုနေကြတာပါကျွန်တော်တို့အဖွဲ့ကလည်းလူခွင့်ချိုးဖောက်မှုတွေကိုမှတ်တမ်းပြုစုထားပါတယ်နိုင်ငံကအတိုင်းဝိုင်းအနေနဲ့ဗိုလ်ချုပ်မှုကြီးမရောက်နိုင်ပါဝင်အစီအမင်းအရာရှိတွေပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်တင်တယ်လို့ကျွန်တော်တို့ယူဆပါတယ်ဒါ့အပြင်ဗိုလ်ချုပ်မှုကြီးမရောက်နိုင်တဲ့တခြားအစီအမင်းတပ်မတော်အရာရှိတွေကိုတာဝန်ယူမှုတာဝန်ခံမှုရှိစေရေးနဲ့ထိုက်တန်တဲ့အပြစ်ပေးအရေးယူမှုတွေလှုံ့ဆော်နိုင်အောင် ICC နိုင်ငံကရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့အတွက်လည်းကျွန်တော်တို့တောင်းဆိုပါရစေ
။တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့မတ်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ ဖြစ်စဉ်များအားစုံစမ်းစစ်ဆေးခဲ့သည့်စုံစမ်းစစ်ဆေးရေးအဖွဲ့၏အစီရင်ခံစာများအပေါ်စီဥပဒေချုပ်ရုံးကလေ့လာတုံးသက်အကြံပြုတင်ပြချက်များအရ၎င်း Human Rights Watch အဖွဲ့ Amnesty International အဖွဲ့နှင့်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission တို့၏ဆွတ်ဆွဲရေးသားဖော်ပြသောအစီရင်ခံစာများအပေါ် စီဥပဒေချုပ်ရုံးကလေ့လာတုံးသက်အကြံပြုတင်ပြချက်များအရ၎င်းအစီရင်ခံစာအသီးသီးရေးသားဖော်ပြချက်များကိုထပ်မံစီစီအတည်ပြုရန်လိုအပ်ပါသည်လို့ဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့တမတော်ပြောခွင့်ရသူတွေကို VOA ကဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးနှစ်ထောင်တစ်ဆယ်ခုနှစ်ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအစွန်းရောက်အာဆာအဖွဲ့ရဲ့တိုက်ခိုက်မှုတွေအပြီးဖြစ်ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့ဆစ်ဆင်ရေးတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စိုးစိုးဝါဝါလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာအစီရင်ခံစာအသီးသီးတွေမှာဖော်ပြထားတာဖြစ်ပါတယ် အင်းဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းထားတာတွေကိုအခြေခံပြီးမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ခဲ့တယ်လို့လည်းနိုင်ငံတကာကဆွဆွဲချက်တွေထွက်ခဲ့ပါတယ်မြန်မာအစိုးရဘက်ကတော့စစ်တပ်ဘက်ကပါတိခါမခင်ဗျာမြန်မာအစိုးရဘက်ကရောစစ်တပ်ဘက်ကပါနိုင်ငံတကာကတုံ့နှုံးတဲ့ရိုဟင်ဂျာအု
အခုကြားပြင်းတဲ့ဘက်ကဗိုလ်ချုပ်ကြေးရုပ်နေရာချထားရေးအငင်းပွားမှုဘက်ကိုလည်းအလှည့်ပေးပါဦးမယ်။ကြားပြင်းတဲ့လိုက်ကော်မျိုးကဗိုလ်ချုပ်ကြေးရုပ်ကိစ္စနဲ့ပတ်သက်ပြီးဒီလ20ရက်နေ့မှာပါဝင်ပတ်သက်နေသူတွေအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့သမရယုံညွှန်ကြားရေးမှူးကကန့်လန့်ထားပါတယ်။ဒီတွေ့ဆုံမှုကပြဿနာပြေလည်မဲ့နီလန်းလိုအပြည့်အဝယုံကြည်မှားကြောင်းကရင်နီလူငယ်တွေဘက်ကတော့ပြောပါတယ်။ဒီကြောင့်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
လွိုက်ကော်မျိုးကအများပြည်သူပိုင်တဲ့နေရာကနေဗိုလ်ချုပ်အောင်ဆန်းကြေးရုပ်ကိုရွှေ့ပေးဖို့တောင်းဆိုနေတဲ့ကရင်နီလူငယ်တွေကိုမတ်လ20ရက်မှာငါးပွင့်ဆိုင်တွေ့ဆုံဆွေးနွေးခြင်းတဲ့အကြောင်းသမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိတဲ့ဦးစော်ထီကကန့်လန့်ခဲ့တာပါဗိုလ်ချုပ်ကြေးရုပ်အငင်းပွားမှုတွေကိုပြည်내အစိုးရကတိတိယယောက်မဖြေရှင်းပေးနိုင်တာကြောင့်ပြည်အောင်စုအစိုးရကနေဒီကိစ္စကိုကြားဝင်ဖြေရှင်းပေးဖို့နဲ့ဒီလ18ရက်နေ့နောက်ဆုံးထားပြည်လဲအောင်ညှိနှိုင်းပေးဖို့ကရင်နီလူငယ်တွေဘက်ကတောင်းဆိုခဲ့ကြပြီးတဲ့နောက်မှာအခုလိုငါးပွင့်ဆိုင်ဆွေးနွေးပွဲကန့်လန့်ချက်ထွက်ပေါ်လာခဲ့တာပါကရင်ပြည်လူငယ်တွေဘက်ကတော့ဒီဆွေးနွေးပွဲကနေအများကြီးမျှော်လင့်မထားကြောင်းကရင်ပြည်လူငယ်များအင်အားစုရဲ့ပြောရေးဆိုခွင့်ရှိသူခူပိုးရယ်က VOE ကိုပြောပါတယ
်။ဥစော်သေးကကျွန်တော်တို့ဖုန်းဆက်ပြီးတော့ဆက်လာပြီးတော့ပြောလာတာပါဟုတ်လဲတော့ခါလိုက်တာပေါ့ဒါပေမဲ့ကျွန်တော်တို့ဒီပုံမှာသေတော့ရုပ်ချင်မှုရခိုင်တော့နေတာပေါ့ဆရာတို့ပေါ်ပြီးမှတောက်ဆိုတိုင်းကျွန်တော်တောက်ရှောက်လုပ်လာခဲ့တာပေါ့နော်တကယ်လို့စဉ်းပြီးချင်းနဲ့ဒီစဉ်းပြီးတာကြာပြီးတော့နော်ဆိုတော့ဒီကတော့ကျွန်တော်ကဒီပုံမှာနိုင်ငံရေးမျက်ထုတ်ဖို့လည်းမဟုတ်ဘူးသူခွဲထုတ်ဖို့လည်းမဟုတ်ဆိုတော့ကျောချင်တယ်ပေါ့ဟုတ်ဒီလိုပါ
အခုငါးပွင့်ဆိုင်ပြေဆုံးမှုမှာတော့အမျိုးသားပြန်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC ကရားပြည်နယ်အစိုးရကြေးရုပ်ဖြစ်မြောက်ရေးကော်မတီကရင်နီလူငယ်သပိတ်ကော်မတီကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP စတဲ့အဖွဲ့ငါးဖွဲ့လွှဲကော်မှာတွေးဆောင်ကြဖို့စီစဉ်ထားတာပါဒီကနေ့ KRPP နဲ့ NRPC ကတောင်းရှိရသူတွေနေပြည်တော်မှာငြိမ်းချမ်းကိစ္စဆွေးနွေးခဲ့ကြပြီးတဲ့နောက်မှာ KRPP ပြောရေးဆိုခွင့်ရှိသူနဲ့သတင်းသမားတွေတွေ့ဆုံရမှာတော့လွိုက်ကော်ဗိုလ်ချုပ်ကြေးရုပ်ကိစ္စကိုလည်းထည့်သွင်းပြောသွားပါတယ်။ KRPP အနေနဲ့ KND ပြည်သူတွေရဲ့စံနာအတိုင်းပဲအခုအချိန်မှာကြေးရုပ်ထားရှိမှုကိုမလိုလားကြောင်း KRPP ရဲ့ငြိမ်းချမ်းဖော်ဆောင်ရေးကော်မတီပြောရေးဆိုခွင့်ရှိသူနဲနဲ့ဘလော့ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီကြေးရုပ်ကိစ္စနဲ့ပတ်သက်ပြီးတော့ကတော့အဓိကကတော့တစ်ဖက်နဲ့တစ်ဖက်ကြားအောင်ကျွန်တော်တို့ရဲ့သမိုင်းတွေကိုအတိအမှပြုချပေးဖို့လိုပါတယ်။ဟိုတစ်ဖက်ကသမိုင်းကိုအတိတ်ပဲဖြစ်ဆိုပြီးတော့မှကျန်တဲ့တစ်ဖက်ပေါ်မှာလာပြီးတော့လွန်မိုးတဲ့တံတားမျိုးတွေကိုတော့ဟိုတင်းနီပီတီလူထိနဲ့တူခင်ပြဖြစ်ရလဲမလိုလားဘူး။
ငါးပွင့်ဆိုင်တွေးဆောင်ပွဲမှာတပွဲကိုကိုယ်စားလဲဗနယောက်တက်မယ်ဆိုတာကိုတော့မသိရသေးပါဘူး။အများပြည်သူရဲ့ဆန္ဒအတိုင်းမဟုတ်ပဲထားရှိရဲ့ဇွိုက်ကော်ကန္နာယုံဝန်ပန်းညံတဲ့ကဗိုလ်ချုပ်ကြေးရုပ်ကိုမတ်လ18ရက်နောက်ဆုံးထားပြီးနေရာကနေဖယ်ရှားဖို့ပြည်내အစိုးရကိုကရင်ပြည်လူငယ်တွေကစာပေးဖို့တောင်းဆိုပြီးနောက်ပိုင်းအခုလိုငါးပွင့်ဆိုင်တွေးဆောင်ပွဲဖြစ်လာရတာပါ။ဒီမတိုင်ခင်ကလည်းဗိုလ်ချုပ်ကြေးရုပ်ကိုနေရာကနေဖယ်ရှားပေးဖို့ကရင်ပြည်လူငယ်တွေဦးဆောင်ပြီးဒေသခံတွေထောင်ထဲချီကောင်းကွက်ဆန္ဒပြပွဲတွေသတင်းပတ်နဲ့ချီလုပ်ခဲ့ကြသလိုရဲတပ်ဖွဲ့ရဲ့အင်အားသုံးဖြိုခွင်းတာလည်းခံခဲ့ရပါတယ်။ဆန္ဒပြပွဲတွေအတွင်းလူငယ်90ကျော်ငြိမ်းစုစီပုံမှန်တွေနဲ့ဖမ်းဆီးခံရသလိုနောက်ပိုင်းဆွေးနွေးမှုတွေလုပ်ပြီးတဲ့နောက်ပိုင်းမှာပြန်လွတ်လာခဲ့ကြတာပါ။ဆန္ဒပြသူတွေဘက်ကဒီကြေးရုပ်ရွှေပေးဖို့အပြင်ကြေးရုပ်စောက်တဲ့ကုန်ကြောင်ငွေ3,000ကျော်ကိုလည်းမှန်မှန်ကန်ကန်ချပြဖို့ကိုလည်းတောင်းဆိုထားကြပါတယ်။
ကရားပြည်နယ်ဘက်ကဗိုလ်ချုပ်ကြေးရုပ်နေရာချထားရေးငါးဖွင့်ဆိုင်တွေ့ဆုံဖို့သမရယုံဝင်ကြီးဌာနကကန့်လန့်ခဲ့တဲ့အကြောင်းကိုစော့ထက်စုံစမ်းတင်ပြခဲ့တာပါအခုစီပင်ရွေးကောက်ပွဲဘက်ကိုအလှည့်ပေးပါရစေရှင်ရ Yangon Sibin Yukopwe, now drink the petama, Jemba Jaroma Pipare, Akusoyan Gozle Langriha, Yangon Yubama, a jay and then Meswe Sion Nijabavi, Gozleri Nine, a giant side Meswe Sion Ye Lonibi Mele, Pidu Lurubeka, say when Zamu Pelushi, the Lesurago, go counsel hang up your Piapi Mavashin.
Nazi, Pidu Luduya, Nathan Sato Yirune, Taya Titu in the Yare, Sibinta, Itana Yukopwego, Machakin Chimaromaba. ဖြစ်ကောက်ပွဲအတွက်မဲရဲစီယံဝင်တလအချင်းပြီးတဲ့အခုဆိုရင်လာဝက်ကိုကျော်လွန်လာပြီဖြစ်ပါတယ်စီပင်ယူကောက်ပွဲမှာကောမဒီဝင်အဖြစ်ဝင်ရောက်ရှင်တဲ့ဥဝင်းချူကတော့စီပင်ကိုစီပင်ရဲ့အလုပ်လုပ်ဖို့တွန်းအားပေးပြီးရှင်ဝင်ပြီးလို့လက်ထဲကိုပြန်ထည့်ပေးမယ်ဆိုပြီးတော့အခုလိုမဲဆွယ်စီယံထားပါတယ်ကျွန်တော်ပေးထားတဲ့ဂရီကရိုးပါတယ်ကျွန်တော်စီပင်ကိုစီပင်ရဲ့အလုပ်လုပ်ဖို့
ชีนี่เรื่องดูด้วยแต่ชีจาวันทั้งสองนี่เรื่องดูด้วยอ่ะเอ็มจีอาร์จีเอ็นอาร์จีเนี่ยจาวันทั้งสองนี่จ้าล่ะวะสุดๆแล้วก็มีเรื่องวันชีวิตาก็มีเรื่องชีวิตาที่ได้ไม่ทำหน้ามือชีวิตาอยู่ในอะไรอยู่ในชีวิตาไอ้ก็เอ็นอาร์จีชีนี่วิตาวะสุดๆเลยเว้ยอันนี้เอ็นอาร์จีเนี่ย ฟังอาจจะอยู่ปีดูเลยทั้งหลายหลายตัวเนาะมาทั้งหลายหลายปีดูเลยว่ามาเวลีแต่เราดีเจ้าอย่างกูจะเนาะที่ไหนแม่ผู้วางสองเยอะแม่รู้อะไรที่ดีไปแม่ที่เป็นฮะที่เป็นเยอะมูลาตาวันนี้ทั้งสองนายของจะเนาะตัวอาเป็นแม่ถามว่าเลยอะไรด้วยจะเนาะที่เป็นกูที่เป็นเนี่ยดูเอาเราดีเองดูแลเทียบยังอาเป็นมาดูจะเนาะเยอะหรือวะ
เมื่อสัตว์ตัวเดียวนี้ใจในกองทัพอันตรายมิวเนตตัวเสตตัวมิวเนมาเจ็บบาดเมื่อวิ่งเข้าไปเรื่อยมาสกุลมิโรสิบเอ็ดตัวเอกคอมดี้เวชชาอูมิวเนตดีกาสิบเอ็ดตัวเอกคอมดี้ด้วยตัวมิวเนกูต้องอู้นเอาเนสุดวังกู้จะกู้กูแต่สัญญามิโรดูมิโรดาริกาแม้เป็นยุ่งเชจามาพิบาร์เลยสิบเอ็ดคอมดี้เวนี่เนี่ยเวียนอชวีแค่เนี่ยกูอังคังกันแล้ว ตู้นี่เนี่ยมีอยู่แบบเพิ่มอยู่ตัวเดียวเนี่ยปัจจัยปีนี้เนี่ยจำปีท่าเลยตัวปีดูดูตัวอันมันเด็กเกอโลโลปีไหนไม่รู้ยงจีท่าจังคู่รูปเยาว์เลยอะไรตอนนี้เนี่ยลุงเนี่ยเนี่ยพวกดาวน์หนามโหเนี่ยลูกจะนู้นพวกดาวน์หนามโหตอนนี้เนี่ยลูกปีไหนเนี่ยเทนโนจะนู้นพวกดาวน์หนามเลยตอนนี้กูปีไหนเนี่ยเทนโนจะนู้นกูจะนู้นไม่ยงจีจะนู้นเนี่ยดีเนี่ยเนี่ยมาไทยจังจะนู้นเนี่ยดีเนี่ยเนี่ยบ้านมันไม่ใส่หัวจะนู้
ကျွန်တော်ပြောမှာဗျာတောင်းတာတွားတင်ကြရဒီဟာကိုပဲကျွန်တော်ရည်ရည်စူးပြီးတော့ဥတည်ပြီးလုပ်ခဲ့တာလက်ရှိအချိန်ထိအကုန်ပြည်သူလူထုတွေကတော့စီပင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိတ်ဝင်စားမှုတိတ်ပြမလာကြပါဘူးဒါနဲ့ပတ်သက်ပြီးစကြောင်းမျိုးနဲ့မှာနေထိုင်တဲ့ကိုကျော်လွှမ်းမိုးကတော့ပြည်သူလူထုတွေဟာယုံကြည်မှုအားနည်းနေသေးတယ်လို့ပြည်သူတရားအမိကိုအခုလိုပြောပါတယ်
ဒီလိုဖြစ်မှာလုံးမကွယ်လုံးမကွယ်မတော့ရှေ့ဆိုတဲ့ဒီဥစ္စာအော်သိုရိုက်စ်ပါပါတော့ရှေ့ဆိုတဲ့မြန်ဒီကျန်ထောက်တော့ဟိုဒီလူဒီစီပင်ရေကောက်ကန်စီပင်ကိုလည်းတောင်းတရားရဲ့စီပင်အားကွာဖြစ်ဖြစ်သွားရေးထောက်တော့အဲသူကဒီကမျိုးဒါဆိုင်ကြောင်းမျိုးနဲ့ဘယ်လိုဘယ်လိုပုံစံမျိုးရအဲဒီညောင်းနေဘယ်လိုမျိုးဖြစ်ပြီးတော့အာ
အမိုင်ဒီမရှိဘဲနဲ့ဘာဖြစ်တယ်ညာဖြစ်တယ်အဲ့လိုမျိုးဖြစ်မယ်အဲ့လိုမျိုးဖြစ်အောင်လုပ်မယ်လို့ပြောလိုက်တယ်ပဲထားပါတော့အဲရဆိုနေသူ့မှာသူအဲ့လိုမျိုးသူ့မှာတို့ပုံစံမျိုးဟန်ဟန်ဘာဆန်ဒီကေလုံးရင်ဒီကေဖြစ်တယ်ဆိုရင်ယုံကြည်မှုမျိုးယူလူလူစီမှာမရှိဘူးရွေးကောက်ခံရတဲ့မျိုးတော်စီရင်ကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မျိုးတော်ဝင်အပါအဝင်လက်ရှိက appear comedy when the Aloga, Lower Mepe, Vita Jama, Pibale, Lame Ebella Adrima, Satin, at that when I met Sibin comedy at the Dwayne in there. Nenida Kala at Dwayne, Yangomu, you down there to all, Ludu to a Sibin Pilla on Balan Son on the Jamamale, Yangomu Yangon Dari Aloga, Sanji, Kapi and Nijamawe, Pibale, Kamia.
ကိုကောင်းစာဟင်ကြွပြသွားတာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြသမျှတက်တန်ရောင်သတင်းလွှမ်းတဲ့သူယုံကြည်ရာစတဲ့သတင်းပတ်စံကဏ္ဍတွေနားဆင်ကြရဖို့ရှိပါတယ်။ VOA အမေရိကန်အသံကနေပြီးတော့တင်းနှင်းလာနေကြတဲ့အစီအစဉ်တွေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုညပိုင်း9နာရီခွဲကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့စီဝါရေးကဏ္ဍတက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာကဏ္ဍနဲ့အတူဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့ဂျပန်နိုင်ငံကတရားဟောနိုင်အပြန်အလှန်တရားစွန့်နှွေးနိုင်တဲ့စက်ရုပ်တရုပ်တီထွင်လိုက်တဲ့အကြောင်းကိုနှာစင်ကြရမှာဖြစ်ပါလေရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနှာစင်ကြရမှာပါ။မြမတယန်ဇာတဝင်ငွေကပြည်သူနဲ့အစိုးရလက်ထက်မရောက်ဘဲတက်မတော်တိုင်းရင်းသားလက်နက်ကိုင်တွေပြည်သူစစ်တွေနောက်လူတစုအတွက်သာဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြမနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီရင်ခံစာမှာအလေးထားဖော်ပြထားပါတယ်။မြမတယန်ဇာတဝင်ငွေကိုအစိုးရရဲ့စီမံခန့်ခွဲမှုအောက်ရောက်လာရင်ပြည်သူတွေအတွက်ပိုပြီးအကျိုးရှိလာစေမှာဖြစ်တယ်လို့လည်းမျှော်လင့်နေကြပါတယ်။တယန်ဇာတဝင်ငွေကိုဘလို့စီမံခန့်ခွဲသင့်ပါသလဲဆိုတာကိုအမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သင်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
သမ္မဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာစီရင်ခံစာထဲမှာတရားစတာဒုဖော်မှုကရတဲ့အကျိုးမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့ပြောဆိုထားပါတယ်။ရေရှည်ဖွံ့ဖြိုးရေးနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာတုံ့ရမယ့်အစားတဘာဝတရားစတာကရတဲ့အကျိုးမြတ်အများစုကစစ်တပ်တရင်သားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပပုဂ္ဂလိကအကျိုးအမြတ်တွေဖြစ်သွားစေတယ်ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လည်းသူကတိုက်တွန်းထားပါတယ်တဘာဝတယန်စာတကရတဲ့ဝင်ငွေတွေကတီးတန့်တစုတစ်ဖွဲ့တဲ့အတွက်မဟုတ်ဘဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လည်းကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းသွားတာပါတယန်စာတဝင်ငွေတွေကိုအစိုးရကတဆင့်စီမံခန့်ခွဲခွင့်ရှိလာရင်ပြည်သူလူထုအတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်ခြေစိုက်စီးပွားရေးပညာရှင်ဦးကန်ထွန်းကရှုမြင်ပါတယ်
။အော်ရှိတာပါတရားပေါ့ပေါ့လေ။ဒါဆိုအဲ့ခါကျတော့အကုန်လုံးဝင်သမျှနိုင်ငံတော်ရဲ့ဘဏ္ဍာကိုရောက်လာမယ်။နိုင်ငံတော်အစိုးရရဲ့ဘဏ္ဍာကိုရောက်လာမယ်။ပြည်ထောင်စုဘဏ္ဍာအဲ့ရနေမှနှစ်စဉ်အစိုးရသက်တော်ဘဏ္ဍာတင်ပြရတယ်လေ။ဘဏ္ဍာရေးဝန်ကြီးဌာနဘယ်လုပ်ငန်းတွေဘလောက်ဝင်နေအကုန်လုံးဝင်ပြီးတစ်ပိုင်းအဲ့ဒါကိုပြန်ပြီးတော့ဒွန်ရီဌာနလိုက်ဘိုင်းဒီတိုတမှုလုပ်ငန်းစီမံကိန်းတွေဘယ်လိုသုံးဆွဲမလဲဆိုတာလေပြန်ပြီးခွဲဝေသုံးဆွဲတော့အဲ့ဒီစနစ်အောက်ကနေပြီးတော့ပြည်သူလူထုရတဲ့အကျိုးခံစားမှုရလာမှာဖြစ်ပါတယ်အခုကတော့အဲ့ဒါတွေအားလုံးဆုံးရှုံးနေတဲ့သဘောရှိပါတယ
်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောက်ပြထားတဲ့အတိုင်းပဲလက်နက်ကင်အဖွဲ့တွေနဲ့တပ်မတော်တို့ကအဓိကရယူနေတဲ့တရားစတာဝင်ငွေတွေကိုပြည်သူတွေအကျိုးအတွက်အသုံးပြုနိုင်ဖို့ငြိမ်းချမ်းရေးရဖို့အရေးကြီးသလိုတက်မတော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုလည်းပြုပြင်ပြောင်းလဲနိုင်ဖို့လိုတယ်လို့စီးပွားရေးပညာရှင်ဦးကန်ထွန်းကထောက်ပြပါတယ်
။တက်မတော်တင်ကျွတ်တဲ့နည်းနည်းမှာဆိုရင်ဥပိုင်ကော်မတီကနေဥပိုင်ဆိုတာတက်မတော်ကစီးပွားရေးလုပ်တဲ့ဟိုတဲ့အဖွဲ့အစည်းတစ်ခု။ဆိုတော့အဲ့ဒီခုလုံးကလက်ရှိအနေထားရဟိုနိုင်ငံတော်အစိုးရအုပ်ချုပ်မှုအောက်ကလွတ်နေတယ်ဒီဘင်္ဂကမ္နီဆိုတာကျင့်ပုံမှန်အဖြစ်တမန်စီဝိုင်းလုပ်ငန်းစစ်မှန်သမျှကအစိုးရလက်အောက်မှာရှိရမယ်နိုင်ငံတော်ရဲ့စင်စစ်ချုပ်ရဲ့စီးရင်တွေစစ်စစ်မှုအောက်ခံရမယ်တဘောက တို့စင်းတွေကိုကြည်ခွင့်ရှိရမယ်ပြီးတော့အမျက်ခွန်ဆောင်ရမယ်အဲ့ဒါတွေပေါ့လေအဲ့ဒါတွေအားလုံးကလွတ်ကင်းနေတာလွတ်ကင်းနေဆိုတာအစိုးရငွေတော့မဝင်ဘူးဒီဥပဒေရဲ့ချိုးချတဲ့ဖွဲ့စည်းအခြေအနေကဒီစင်းစစ်ကဆက်လို့မရဘူးတို့စင်းတွေဘလို့ဝင်လို့ဘလို့ထွက်မှမသိဘူးနောက်အမျက်ခွန်မဆောင်ဘူးလို့အများကြီးဟိုတတ်မှတ်ထားကြတယ်ဆိုတော့အဲ့ဒါနိုင်ငံတော်အတွက်ဝင်ငွေဆုံးရှုံးမှုပဲ
တမ်းတော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကိုအစိုးရကစီးစစ်ခွင့်မရှိတာကြောင့်ဘလို့နစ်နာမှုတွေရှိနေပါသလဲဒီအကျိုးမြတ်တွေကဘယ်ကိုရောက်သွားပါသလဲဆိုတဲ့အပေါ်မှာတော့
ဒီငွေတွေကစစ်တပ်ရဲ့ရန်ကုန်ငွေတွေကိုရောက်သွားတာစစ်တပ်ရန်ကုန်တွေရောက်သွားတော့ဒါတွေစစ်တပ်ရန်ကုန်ငွေကဒီလိုမှဘလို့ဘလောက်ရောက်တယ်နှစ်စဉ်ဘလောက်ရောက်တယ်ဘလောက်သုံးတယ်ဆိုတာလေဟိုမသိတယ်ဟုတ်မသိနိုင်တဲ့အတွက်တရားကဟိုပွင့်လင်းညင်တာမျိုးမရှိဘူးလို့ဆိုအောင်ပါဗောလေနော်အဲ့တော့ဒီဟာဟိုဆိုရောက်သွားတော့အကြမ်းမြင့်တရားတာကစစ်တပ်ကြီးကဖြစ်မီရစစ်တပ်ကြီးဖြစ်အောင်သုံးထုတ်ချက်နေတဲ့စစ်တပ်ရဲ့ပစ္စည်းတွေဟိုတနည်းအားဆိုရင်တွေ့လိုက်ရပါတယ်ကဘာမှာတခါတော့ဟိုဒီဆက်ရမ်းနေရပြီးတော့ထုတ်လုပ်ပြီးရောင်းချတော့မယ့်အနေအထားတွေဖြစ်နေဆိုတော့တရားကနိုင်ငံတော်ရဲ့ဟိုအချုပ်မှမရှိဘူးဒီဝင်ငွေတွေမှန်သမျှနိုင်ငံတော်ကသုံးပိုင်းမှမရှိဘူးထို့သူသူနဲ့ဆက်နေနေတဲ့အောက်ခြေတပ်မိသားစုတွေကလည်းဘလောက်တိအကျိုးခံစားခွင့်ရတယ်ဆိုတာမသိရဘူးပေါ့လေအများကြီးကတော့သူတို့ကပုံမှန်လာကလည်းပဲရမယ်ဒီပေါ်မှာဟိုကိုပိုင်းကုမ္ပဏီတွေဆိုရင်တနေ့တစ်ခါဟလာဘလောက်အများရှိတယ်ရှိအောင်ရိုးရိုးပုံနဲ့မဖြစ်ပဲနဲ့တိုင်းပြည်သားတွေရောဟိုတည်းမှာအဆုဝင်သားတဲ့ပုဂ္ဂိုလ်တွေရောခွဲအမျက်ကိုခွဲကြည့်ရပါတယ်ဒါတွေကပြည်သူလုပ်ငန်းတွေမှာဒါရှိရအဲ့ဒါတွေရတဲ့လုံးဝမရှိရဖြစ်တဲ့အတွက်ဒီဟိုအကျိုးမြတ်ကိုအပြေးဝအောက်ခြေလူတွေကလည်းမခံစားဘူးတိုင်းပြည်ကလည်းမခံစားဘူးဆိုတဲ့သဘောရောက်သွားတာ
ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဟီလီကတော့တရားစတာဒေတာတွေကနေတက်တွေပြန်ပြီးတော့ရုပ်သိမ်းပြီးဥပဒေစိုးမိုးမှုရှိဖို့ကြောင်းရရေးရာမူဝါဒတရားချမှတ်ဖို့အရေးကြီးလို့လည်းလို့ထောက်ပြထားပါတယ်။နောက်သဘာဝတရားစတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ EITI နဲ့ဆက်လက်ပူးပေါင်းဆောင်ရွက်ပြီးဥပဒေပြုပြင်ပြောင်းလဲရေးလုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။တမရော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုအစိုးရနဲ့တမရော်ကြားညှိနှိုင်းဆောင်ရွက်နိုင်ရင်တော့ရေရူပြည်လည်နိုင်တယ်လို့လဲစီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုထောက်ပြပြောဆိုပါတယ်ရှင
်။အတိအခြေခံကပြောင်းလဲရမှာကဒီဥပဒေကုမ္ပဏီကရဲ့ခြေလှမ်းအောက်ကနေလွတ်ပြီးတော့အများကြီးယူနေတည်ယူစီးပွားရေးလုပ်ငန်းမျိုးဆိုပြည်သူလူထုပါဝင်တဲ့တရုတ်ကျန်းတော်၎င်းပြည်သူလူထုရဲ့စီဝါရေးလုပ်ငန်းရှင်တော်ကလုပ်နိုင်အောင်ဖန်တီးပြဖို့ဒါလိုပါတယ်အခုချိန်နေရတော့ဒါမရှိဘူးဥပဒေကချုပ်ကန်တာနောက်တစ်ခါဥပဒေရဒီဥပဒေကော်မတီကနိုင်ငံတော်စိုးရရဲ့လက်ရောက်မှာရှိပြီးတော့အခြားသောစီဝါရေးလုပ်ငန်းများနေတူနော်ဆိုပြည်သူတို့ဒီအစီရင်ခံစားအမှန်တင်ပြရမယ်ဆင်းရဲတင်ပြရမယ်စစ်ဆေးမှုခံရမယ်ဆိုရက်ဥပဒေပြင်ဆင်မှုလုပ်ဖို့လိုပါတယ်ဆိုတော့ဒါတွေရဲ့လွန်ကဲပြီးကြည့်လိုက်မှာဆိုအခုအနေထားကတော့ဒါလုတ်ပေါ်ကမလွဲတဲ့အနေထားရှိပါတယ်အချုပ်သူ့ရဲ့အနောက်မှာအဓိကဒါစီကတော့ခြေကံဥပဒေကြီးဖြစ်နေတာနိုင်ငံတော်ခြေဥပဒေအဲ့ဒါကိုသူပြင်ဆင်ဖို့လည်းလုပ်နေကြတော့ဒီဒါပဲအချိန်ကာမပြင်းမြောက်မယ်ပြင်းမြောက်မယ်ဆိုတာမရှိသေးဘူးမသိရသေးဘူးအဲ့တော့လောလောဆယ်မှာဟိုကြောင်းလဲဖို့ဆိုရင်နိုင်ငံတော်ဆိုးရနဲ့တမတော်နဲ့ဒီနိုင်ဆွေးနေရပြောဒါတွေကိုဟာဥပဒေမပြောင်းရင်မှနားလည်မှုယူပြီးတော့လုပ်မယ်ရှင်နဲ့ဒါရေတို့ဖြစ်နေတော့ဒီရှိကတော့ဒီဥပဒေတရားလုံးကိုပြင်ဆင်မှသာလည်းအချိန်ပြောင်းတော့မှဖြစ်ပါတယ
်မတန်ကြီးထိုက်စီစဉ်တက်ဆက်ပြနေတဲ့စီးပွားရေးခန္ဓာကိုအင်္ဂါနေ့မနေ့ခင်မှပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခုအင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးကံကိုဖိတ်ခေါ်ပြစီရှင်
ဒီခဏလေးမြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်တွင်ဒီရခိုင်လက်နက်ကိုင်ဖွဲ့နယ်မြမစုရတပ်တို့ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမြောက်ဦးမြို့နယ်တွင်အထိကိုကျယ်ပြန့်လာပြီဖြစ်ပါတယ် Zidaga Muslim in Yakan Muri Pite, Brim Kari, no pine, a cook tapite, Yakan E, a point at Sua Daja, see Tima Murijong, a Yada Tigai Tiso Murine, Dida Dim Dinye Muri, Bubu, Sutra Sular, Lupiomawa. Brim Kari Ne show two puilin, Yakan and Ego Blue Pishin, I blame, but three Tawan Shitle, a sub Pibu, Nilan Gong in Yolin Nila, Lame Ingani Nya, Daddy Light Sisama Sunima Pibare. Bowen Sudim Mimian Retroshin, view Mima Wango, good telephone number, Judy, people Tom Swing, Daily Light Season, Little Dead Chima, Cori Mapibari. The Mamo Guia, Migon Guia, Migu, Sana Pissi, Dan Fine Pissi, Judy, people Talu, Yaware. View Mima Wanya, phone number Ga, Dit, Nitonia, Nit, Doshin, Nit, Nanga, Nga, Li, Pipio, Email Saga, Burmese Egg, View News.com, Pibari. Bowen Sudim Mimian Retroshin, which is right.
ရည်လိုက်ကိုဆက်ပြီးတော့ဖိတ်ခေါ်ပါရစေ။အခုဆက်ပြီးဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ဆက်ရုပ်တီထွင်တဲ့နေရာမှာရှေ့ပြေးနေတဲ့ဂျပန်နိုင်ငံကတရားဟောနိုင်တဲ့ဆက်ရုပ်ကိုတီထွင်ထားပါတယ်။ကျိုတိုမြို့ဘုံကြီးကျောင်းတစ်ကျောင်းကကျောင်းထိုင်စီရာရောရဲ့စိတ်ကူးနဲ့တရားဒေသနာတော်တွေကိုဟောပြောပို့ချနိုင်သလိုလူတွေနဲ့တရားအကြောင်းအပြန်အလှန်ဆွေးနွေးနိုင်မဲ့
ဂျပန်နိုင်ငံမှာတော့လေတရားဟောနိုင်တဲ့ဆက်ရုပ်တောင်ရှိနေပြီကိုသားညုံကြီး
ဂျပန်တွေကတော့ဆက်ရုပ်ထွန်းတဲ့နေရာမှာထိတ်တမ်းမဲ့ကိုမဆီမမောကသူတို့ကဖြစ်နိုင်လို့ရှိရင်နေရာတိုင်းမှာဆက်ရုပ်တွေနဲ့အစားထိုးကျင်နေတာဗ
ျအခုလည်းဒီကီယိုတိုမြို့မှာရှိတဲ့ခိုဒိုက်ချီဆိုတဲ့ဘုန်းကြီးကျောင်းမှာဗုဒ္ဓရဲ့တရားဒေသနာတော်တွေကိုဟောပြောပို့ချနိုင်တဲ့ဆက်ရုပ်ရှိနေပြီလေမဟာယာနဗုဒ္ဓဘာသာမှာကိုးကွယ်ကြတဲ့ကွန်ယင်မေတော်ကိုဆက်ရုပ်လုပ်ထားတာပါမဟာယာနဗုဒ္ဓဘာသာမှာကဖျားလောင်းတွေကိုကိုးကွယ်ကြရမလားပုံစံပြောပြရရင်တော့ဒီမျက်နှာနဲ့ကိုယ်ခန္ဓာအထက်ပိုင်းကလူနဲ့တူအောင်လို့လှုပ်ထားပေမဲ့တခြား channel နေရာတွေကဆက်ယုံမှန်သိတာအောင်လို့တမင်ကိုဒီဆက်ရန်တရားတွေမြင်နေအောင်လှုပ်ထားတယ်နာမည်ကိုလည်း Minder လို့ပေးထားတယ
်ကိုယ်ရင်မျိုးဆက်ယုတ်ကတုတ်တန်ဒေသနာတော်တွေကိုရွတ်ဖတ်နေတာပါဒီဆက်ယုတ်ကအဘိဓမ္မာတရားတွေကိုလည်းပို့ချနိုင်တယ်ဗျသူတို့တရားပွဲကိုမြင်အောင်ပြောပြရမယ်ဆိုလို့ရှိရင်မိခတ်မိန်မိန်ထွန်းထားတဲ့အခန်းထဲမှာကွန်ယံမေရိုဆေးယုတ်ကအရှိကနေတရားဟောပြနေတယ်။အခန်းနေရာမျိုးပေါ်မှာလည်းတရားတော်တွေကိုအင်္ဂလိပ်လိုရောဂျပန်လိုရောတရုတ်လိုပါစာသားတွေပေါ်လာအောင်လို့လုပ်ထားတယ်။ဟောနေတဲ့တရားတော်နဲ့ဆိုင်တဲ့ပုံတွေကိုလည်းဖော်ပြပေးနေပါတယ
်။အခုလိုမျိုးတရားတော်တွေကိုဟောပြောနိုင်လူတွေနဲ့အပြန်အလှန်ဆွေးနွေးနိုင်မဲ့ဆေးယုတ်ကိုခိုဒိုက်ချီဘုန်းကြီးကျောင်းနဲ့အိုဆာကာတက္ကသိုလ်ကပါမောက်ခဟီရိုရှိအီရှိဂူရောတို့ပေါင်းပြီးတော့ထွင်ထားကြတာပါ။တရားဟောနိုင်တဲ့ဆက်ရုပ်ထွင်ပေးဖို့အတွက်ခိုဒိုက်ချီဘုန်းကြီးကျောင်းရဲ့အကြောင်းနိုင်စရာတော့တန်ချောဂေါ်တိုကဆက်ရုပ်ပညာရှင်အီရှိဂူရောကိုလွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ကစပြီးတော့ချင်းခတ်ခဲ့တာတဲ့သူတို့နှစ်ယောက်တိုင်ပင်ပြီးတော့နောက်တစ်နှစ်လောက်အကြာမှာပဲဒီတရားဟောတဲ့ဆက်ရုပ်ကိုစပြီးထွင်ခဲ့ကြတာပဲ
ဘုန်းတော်ကြီးဂေါ်တိုကတရားတော်တွေဟောပြောနိုင်မဲ့ဆက်ရုပ်တွေထွင်ကြရင်ကောင်းမယ်လို့စိတ်ကူးရတာဆိုပဲမဆုမြတ်မော
ဂျူးဆူနေမိုက်ခါရတဲ့စဲこれほど AI って言いますかロボットの技術が発達してくると
ဉာဏ်ရည်ဥပညာနဲ့ဆေးဥပညာတွေတည်ထွင်နေကြတဲ့လွန်ခဲ့တဲ့ဆယ်နှစ်ကျော်ကတည်းကတုတ်တန်ဒေသနာတော်တွေကိုဟောပြောနိုင်မဲ့ဆေးဥတွေကိုလည်းတည်ထွင်ကြရင်ကောင်းမယ်လို့စဉ်းစားမိပါတယ်။ဆေးဥတွေကိုဗုဒ္ဓရဲ့တရားတော်တွေကိုပို့ချနိုင်အောင်စဉ်းစားတုံ့ပြန်လာနိုင်ကြအောင်ထွန်းနှံမယ်လို့တွေးမိပါတယ်။နောက်ဆိုရင်ဆေးဥတွေကဘုန်းကြီးတွေတောင်ပို့ပြီးတရားဟောနိုင်မယ်လို့ထင်ပါတယ်
။ကွန်ယံမေရောဆေးဥကဒီလူတွေကိုတုံ့ပြန်ပြောနိုင်လို့လူတွေဘက်ကတရားအကြောင်းဆွေးနွေးဖို့ရှိမနေတော့ပဲနဲ့ပွပွလင်းလင်းပို့ရှိကြမယ်လို့လည်းကြောင်းနိုင်စရာတော်ကြီးတန်ရှော့ဂေါ်တိုကယုံကြည်နေတယ်ရှင
်ပေါမခအီရှိဂူရောရဲ့အဖွဲ့ကတိုဖက်ပေါမခကိုဟိအိုဂဝါကလည်းသူတို့တီထွင်ထားတဲ့ကွန်ယံမေရောဆေးယုတ်ကလူတွေနဲ့တရားဓမ္မအကြောင်းဆွေးနွေးဖို့အန်ခိုက်ပဲလို့ဆိုရပ
ြ今までの観音像と違って自分自身で人に対してメッセージを伝えれるっていうインタラクティブな
မြင့်ဖူးနေရကွန်ယံမေရောယုတ်တူနဲ့မတူပဲဗုဒ္ဓရဲ့တရားတော်တွေကိုဟောပြပြောပြနိုင်မဲ့စိတ်ကျွန်တော်အောင်မြင်မြင်တီထွင်နိုင်ခဲ့ပါပြီတခြားဆေးရုပ်တွေနဲ့မတူတာကဆေးရုပ်ရဲ့ဆယံများတွေကိုမြင်အောင်တမင်ဖော်ပြထားတာမျိုးလူတွေအနေနဲ့ကိုယ်တိုင်စိတ်ကူးနဲ့ပုံဖော်ကြည့်နိုင်ကြပါတယ်ခက်ခဲနေတဲ့သုတ်ကံဒေသနာတော်တွေကိုရွတ်ဖတ်နိုင်တဲ့ဆေးရုပ်ကိုတီထွင်နိုင်ပြီလို့ကျွန်တော်ယုံကြည်ပါတယ်
ကွာရမဲရောဆက်ရုပ်ခေါ်ပြောတဲ့တရားပွဲကိုလာကြတဲ့ပရိသတ်တွေကဆက်ရုပ်ကတရားဟောမယ်ဆိုတော့အစာပိုင်းမှာတော့ဦးကျောင်းကျောင်းဖြစ်ကြပြီမယ်လေတရားနာပြီးသွားတဲ့ခါကျတော့ထူးထူးခြားခြားဖြစ်မနေတော့ဘူးလို့ပြောကြတာပဲကိုသားညုံရဲ့မိသားကံကတဲ့သူကနေပရိသတ်ကြုံမှတ်တယ်ကွာဒါ
もうちょっとちょっと怖いイメージがあったので、こう来てみると割となんか綺麗な顔されてるなと思いましたし、機会。頭の年齢調子が高めると、天然みばれ。で、見の目ながら辛いばれ。で、年齢ま、追うびだば、西洋マンティターを西洋にやりごと見んぴゃたらがろ、てちゃ西洋ってね、ま、追うべね、通ちゃばれ。
あくるてやほないねせよ twin部せくやれちゃうたんしやろ丹小ごとがろあくるမျိုးせよမျိုးတွေအများကြီးထွန်းလာဖို့မျောလင့်နေတယ်မဆီမမောဟောဝါကဟာရှိမော်မိုင်ညွာရကံကတတ်ဤကတောဝင်ですねちょっと怖かったって人だけど法話が終わった時には私の部屋も方言がろルートロメ宮が直接やるるとご心るるてんやばれだべめてやぶは疲とはいんせよぼルーが剣道へ
လူတွေရဲ့အမြင်ပြောင်းသွားပါတယ်အခုလို့တရားဟောနိုင်လူတွေကိုတုံ့ပြန်နိုင်မယ့်စေယုတွေကိုတခြားဘုန်းကြီးကျောင်းတွေတုံးလာကြလိမ့်မယ်လို့မျှော်လင့်ပါတယ်မိုင်းဒါလို့နာမည်ပေးထားတဲ့ဒီစေယုကိုထွင်တာရန်ဆယ်တန်းလောက်ကြတယ်ဆိုတော့ဒေါ်လာ3သိန်း4ရှိတဲ့ကိုသားညုံရပရိသတ်ကလက်ခံနေဆိုရင်တော့အကုန်ကြများလဲတန်နေပြောရမယ်မဆီမမောလောလောဆယ်တော့ကွန်ရင်မဲရောဟောတဲ့တရားဒေသနာတော်တွေကိုနားခြင်းန
6ရက်နေ့အထိရှိမယ်လို့ပြောထားပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုနားဆင်ကြရမယ့်တက်တန်ရောင်သတင်းလွှာကိုတော့မအေးတနာကျော်ကစီစဉ်တင်ဆက်ထားပါတယ်ရှင်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အသတင်းတော်မှာတော့ K-pop ဘေးဘန်အဖွဲ့တွေကစန်းလီဘာလို့များအမှုပညာလုပ်ငန်းတွေဆက်မလုပ်တော့မှာပါလဲပြီးတော့နာမည်ကျော်ဂျေလိုစိတ်ဆက်တဲ့အကြောင်းဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတာကိုကြောပြပေးသွားပါမယ်ကဘာကျော်ရဲ့ K-pop ကိုရီးယားဂီတလောကရဲ့လူကြိုက်များအစိုးရတူဖြစ်တဲ့စန်းလီဟာကျော်ရီးနဲ့အမှုပညာလုပ်ငန်းတွေကနေပြီးတော့အနားယူရမယ်လို့မလ၁၂ရက်နေ့ကပဲကြေညာသွားတာပါ K-pop အမှုပညာကျဲတပွင့်ကျွေးသွားပြီလို့ပြောရပါမယ်သူကနာမည်ကျော် Big Bang K-pop အမျိုးသားအစိုးအကအဖွဲ့တွေကဖြစ်ပြီးတော့သူပြည်ထစာခိုင်းတစ်ခုနဲ့ပတ်သက်မှုရှိတယ်ဆိုပြီးတော့ဒီမတိုင်ခင်ရက်ကပဲတရားစွဲခံရတာပါ
ဘုမင်းတို့ဘုံကဒီနေ့ဆိုဆောက်ချက်ဘက်ကိုဖိပတ်တဲ့ဘုံတွေက
လူတွေအများကြီးကျွန်တော်ကိုစိတ်ပြေသွားအောင်လုပ်မိတယ်ကျွန်တော်ကိုဒေါသလည်းထွက်နေကြတယ်ကျွန်တော်ထပ်ပြီးတော့တောင်းပန်ပါတယ်။ဒီမှုတွေစုံစမ်းစစ်ဆေးမှုတွေမှာတေချာပူပေါင်းဆောင်ရွက်ပါမယ်လို့ဆန်းလီကပြောသွားပါတယ်။အပြင်မှာတကယ့်နာမည်အီဆွန်ဟွန်းဆိုတဲ့နာမည်နဲ့အဆိုတော်ဆန်းလီဟာသူဒီလိုအမှုပညာလုပ်တွေဆက်မလုပ်တော့ဘူးဆိုတာကိုသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာသူ့ရဲ့ပရိသတ်ကိုအသိပေးသွားတာပါ။သူကသူ့ရဲ့ပရိသတ်ကိုတောင်းပန်ရင်းနဲ့သူဟာတိုင်းပြည်ကိုတစ္ဆာပေါက်သူဖြစ်တယ်လို့လည်းပြောသွားပါတယ်။ကိုရီးယားကသတင်းတွေအရဆိုရင်သူရဲ့ကိုပိုင်တည်တံခတ်မှာနိုင်ငံသားတွေအတွက်ပြည်ထစာတွေရှာပေးတယ်ဆိုပြီးတော့သူတရားစွဲခံထားရတယ်လို့ဆိုပါတယ်။ဒီသတင်းထွက်လာတော့သူရဲ့ပြည်သက်တွေလည်းတော့အံ့အားကြီးပါတယ်။
ရေးသားတဲ့ 결과적으로 봤을 때 굉장히 뭐 유감스럽게 생각하고요. 나는
되게 사피더 때 안어 떠와 야 봐요. အမှတ်တရားကိုတော့ဖော်ထုတ်ရမယ်ထင်တယ်။သူအခုလိုအားယူလိုက်တာလဲကောင်းပါရဲ့လေလို့သူရဲ့ပြည်သက်သူပြောသွားတာပါ။ဒီသတင်းတွေကအရင်လတွေကထွက်နေခဲ့တာဖြစ်ပြီးတော့သူကဒါကိုညင်းနေတာပါ။သူ့ကိုကိုစားပြုတဲ့ YG Entertainment ကုမ္ပဏီကလည်းသာတဲ့မားတွေဖြစ်တယ်လို့ကြေညာချက်ထုတ်ခဲ့ပါတယ်။သူပါဝင်တဲ့ Big Bang အဖွဲ့ဟာ K-pop blogger မှာတကမ္ဘာလုံးထိပေါက်တဲ့နာမည်ကျော်ဆုံးအဖွဲ့တစ်ဖွဲ့ဖြစ်ပြီးတော့သူတို့ကိုအားပေးတဲ့ပရိသတ်ကနိုင်ငံဆောင်မှာအများကြီးရှိပါတယ်။အဖွဲ့ဝင်9ယောက်ရှိပြီးတော့သူက2006ခုနှစ်တည်းကဒီအဖွဲ့မှာပါဝင်ဖြောပြနေတာပါ။သူတကယ်တမ်းဒီပြဿနာတွေမတက်ခင်ကတည်းကလည်းဒီကိုရီးယားမှာအရွယ်ရောက်တဲ့ယောက်ျားလေးတိုင်းမဖြစ်မနေသွားရတဲ့ယာယီစစ်မှုထမ်းဖို့အတွက်သူခတ္တအမှုပညာလုပ်ငန်းတွေရပ်ထားဖို့ရှိနေတာပါ။
သူကဒီလကောင်မှာပဲအဲ့လိုမျိုးစစ်မှုထမ်းရမှာဖြစ်ပါတယ်ရှင်အမေရိကန်အမှုပညာလောကမှာနာမည်ကျော်တဲ့မင်းသမီးဂျင်နီဖာလိုပက်စ်တယောက်ထင်ရှားတဲ့နယူးယောက်ယန်ကီးစ်ဘေ့စ်ဘောအားကစားသမားဟာအဲလက်ရော်ဒရီဂက်စ်နဲ့ဆေးဆက်လိုက်ပြီးလို့လူမှုကွန်ရက်ဆာမျက်နှာပေါ်မှာကြေညာသွားပြီးတော့သူ့ရဲ့ဆေးဆက်လက်စွပ်ဓာတ်ပုံကိုတင်ထားပါတယ်။အေရော့လိုလူသိများရဲ့အဲလက်ရော်ဒရီဂက်စ်က she said yes သူအင်းလို့ပြောတယ်ဆိုပြီးတော့ Twitter လူမှုကွန်ရက်ဆာမျက်နှာပေါ်မှာပြောထားပါ။ဂျေလိုကလည်းအဲ့ဒီဓာတ်ပုံကိုပဲအသေးပုံလေးတွေအများကြီးနဲ့သူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာတင်ထားပါတယ်။သူတို့နှစ်ယောက်2019ခုနှစ်ထဲကကြိုက်နေကြတာဖြစ်ပါတယ်။အဆိုတော်နဲ့အကသမားအဖြစ်နဲ့အမှုပညာလောကရဲ့စာဝင်လာခဲ့တဲ့ဂျီလိုဟာရုပ်ရှင်နဲ့ TV ဇာတ်လမ်းတွေတွေမှာပါတရုပ်ဆောင်သလိုကိုယ်တိုင်လည်းရုပ်ရှင်ကားတွေထုတ်လုပ်ရိုက်ခုဆိုဖြစ်ပါတယ်။အဲလက်စ်ရော်ဒရီဂက်စ်ကတော့ဘေ့စ်ဘောအားကစားသမားအဖြစ်နဲ့22နှစ်ကြာအောင်အောင်မြင်မြင်ရပ်တည်နိုင်ခဲ့ပြီးတော့2016ခုနှစ်ကမှအားကစားလောကကနေအနားယူသွားခဲ့တာပါ ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ All have my own yacht. All have my own jet. အေးကန္နာကျော်စီရင်ထုတ်လွှင့်ပေးနေတဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရာအစီအစဉ်မှာတော့မလေးရှားတက္ကသိုလ်မှပြည်သူ့မူဝါဒရေးရာမဟာဘွဲ့ပညာသင်ယူနေတဲ့လူကယ်ပြန်ဝင်ကြီးဌာနပြန်လည်ထူထောင်ရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာမျိုးမြတ်မောင်ပါကိုယုံကြည်တယ်လဲဆိုတာဝေမျှထားပါတယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
။နော်ယုံကြည်ရကိုလောရမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ကလည်းအရင်ကတော့မတန်ဆွမ်းမှုမရှိဘဲနဲ့2025ခုနှစ်ကျဲအခု25နှစ်ပိုင်းမှာကျွန်တော်ကအကြောင်းတစ်ခုဆိုမျိုးလုံးပြည့်သွားတယ်ပေါ့နော်အဲ့တော့ကျွန်တော်ယုံကြည်ရတော့မတန်ဆွမ်းမှုတရားဖြစ်သွားပေမဲ့လည်းကျွန်တော်တို့လောကမှာဒီကိစ္စကျွန်တော်အဓိကလုပ်ခဲ့တဲ့ကျွန်တော်ရဲ့ရည်ချက်ကတော့စူးစမ်းအထောက်အပံ့ဖြစ်ပါတယ်အဲ့တော့စူးစမ်းအထောက်အပံ့ဆိုတဲ့နေရာမှာလူတိုင်းကစူးစမ်းနေရမယ်ကိုယ့်ရဲ့အခွင့်အလမ်းကိုလည်းရှာဖွေနေရမယ်အခွင့်အလမ်းဆိုတာကလည်းရှင်နေမရှိနေသားတွေကတစ်မျိုးလုံးတစ်မျိုးတော့သူတို့ပေါ်လာကြတာပါပဲเนาะဟိုသာမကြိုးစားနေဘူးဆိုရင်တော့အဲ့ဒီခွင့်အလမ်းပေါ်လာမယ်ဆိုရင်လည်းပဲကျွန်တော်တို့ဘလို့မှတလန်းမီရောက်နိုင်မှာမဟုတ်ပါဘူး။တော့ကျွန်တော်ကတော့ကြိုးစားနေဖို့ကိုတော့ပြောချင်ပါတယ်။တော့ကျွန်တော်နေလုံးမနေတဲ့ဘဝမှာကျွန်တော်အားကြီးခက်ခဲခဲ့တယ်ကျွန်တော်ရဲ့ဘဝကိုပြန်လည်ထူထောင်ဖို့ကျွန်တော်အားကြီးကြိုးစားခြင်းနေရာမှာအဓိကအရေးကြီးဆုံးကတော့ကြိုးစားနေဖို့ပဲကြိုးစားပြီးတော့စိတ်ထဲမှာကြာပဲနဲ့ကျွန်တော်ကြိုးစားနေခဲ့တာပါ။အဲ့ဒီဟာဒီကိုထက်ပြီးတော့ပံ့ပိုးပေးတဲ့အရာကကျွန်တော်မျိုးသားတယ်။အခုကကျွန်တော်ဒီအရာရာကိုမလုပ်ရမယ်ဆိုပြီးတော့အနေနဲ့သုံးသက်နေတယ်။ဒါကလည်းအားလုံးစဉ်းစားကြည့်ကြပါလေပေါ့နော်။ဒါကြောင့်မို့ဆိုတော့ကျွန်တော်ကအချိန်နဲ့ချိန်ကိုသုံးသက်နိုင်မှသာလေကျွန်တော်တို့လက်ရှိသွားမဲ့လမ်းကြောင်းတစ်ခုကိုဖျက်ဖြောင်းတဲ့စဉ်းစားနိုင်မှသွားနိုင်မှဖြစ်ပါလေ။အဲ့တော့ကျွန်တော်တို့လူလောကအကြည့်ကြလုပ်တဲ့နေရာမှာကျွန်တော်တို့ကကျွန်တော်မှခရီးရလေးရှိတယ်ပေါ့အဲ့တော့အတ္တနဲ့ပရဆိုပြီးတော့ကျွန်တော်ယုံကြည်တာတစ်ခုချက်ရှိပါတယ်လူတိုင်းကဘဝမှာဖြစ်တဲ့နေရာမှာဒီအတ္တပရနှစ်ခုတော့အားလုံးဖိတ်လိုက်ကိစုံနေကြတာဖြစ်ပါတယ်အတ္တများတဲ့လူပရနည်းတဲ့လူပရများတဲ့လူအတ္တနည်းတဲ့လူဆိုပြီးတော့ရှိပါတယ်ကျွန်တော်တို့ဘာလို့လို့အဲ့ဒီအတ္တပရကိုချင်းကြီးဖို့လိုပါလဲအဲ့တော့ကိုဒီအခုအနေထားမှာအတ္တများနေရလားအတ္တနည်းနေရလားသိဖို့လိုပါလဲအရာတိုင်းမှာတော့ကျွန်တော်တို့ပရကြည့်ကြလုံးလုံးဖြစ်သလိုအရာတိုင်းမှာအတ္တကြည့်ကြဆိုတော့ဥစားပြတော့မဖြစ်ဘူးဆိုတာကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်လဲဆိုတော့သူတော်ကကျွန်တော်တို့အလုပ်တစ်ခုလုပ်ကြတယ်ပေါ့။စားဖို့တပ်ဖို့လုပ်ကြတယ်။အဲဒီကိုယ့်အတွက်လုပ်ကြပါ။အဲဒီကုလားနဲ့ကုမ္ပဏီကမိသားစုအတွက်ဒီထက်ကိုပြီးကျွန်တော်တို့ပြီးကျပြောရမယ်နိုင်ငံတော်အတွက်ဘယ်လောက်ထိလုပ်ပေးနိုင်မလဲ။နိုင်ငံတော်လုပ်တဲ့နေရာမှာတချို့ကကျွန်တော်တို့လာကစားပြီးလုပ်တာရှိတယ်။တချို့ကကိုယ့်စိတ်ကိုစားပြီးလုပ်တာရှိတယ်။အဲ့တော့ကျွန်တော်တို့ဒီနိုင်ငံအများကြီးအလုပ်ပြနေရမှာလည်းပဲအတ္တနဲ့ပရဆိုပြီးတော့ရှင်းဖို့လိုပါတယ်။ဒါကျွန်တော်ဒီတကယ်ကိုကျွန်တော်ရည်ချက်တွေအများကြီးရှိပါတယ်။ဇလုံးခွဲပြီးနောက်မှာကျွန်တော်ပို့ပြီးတော့မှရည်ချက်တွေအများကြီးထားတာရှိပါတယ်။ဒီကတော့မတန်ဆန်းမှုတွေဘဝ မပုံမှန်ပြန်ဖြစ်ဖို့အတွက်ကျွန်တော်တို့ဘယ်လိုလုပ်ပေးနိုင်မလဲဆိုတဲ့အနေအထားကိုကျွန်တော်ညှိပေးပါမယ်။ဒါကြောင့်မို့ကျွန်တော်တို့အတက်ဘလောက်ပါစနစ်ရှိပြီးတော့ကရဘလောက်ပါစနစ်ရှိတယ်ဆိုတာမျိုးကိုကျွန်တော်တို့တွေးဖို့လိုပါတယ်လို့ကျွန်တော်ဒီဘာလို့လို့အဲ့ဒီအချိန်ခွင်နဲ့ကျွန်တော်ချိန်ပြီးတော့အနေနဲ့ကိုရှောင်လန်းနေပါတယ်။ဒါကြောင့်မို့လို့ကျွန်တော်ဒီအခိုက်တရောက်ငန်းတစ်ခုပေါ်ကျွန်တော်မှန်မှန်လေးရှောင်လန်းနိုင်ခဲ့ပါတယ်။အဲ့ဒီမှာကျွန်တော်တို့ဒီအများအတွက်လုပ်ခဲ့နေရကျိုးသွားရမယ်ကျိုးသွားရမယ်ကိုရဲ့အများအတွက်ဒီဘလောက်တန်ရှင်းဖြူကျင်လို့ဆိုတော့ပြဖို့လိုပါတယ်။ဒီကျိုးတော့အများအတွက်လောက်ပါတော့ကိုညိုးအတွက်ဆိုတာရင်တော့မှလည်းနည်းနည်းကပ်ပါနေလိုက်ရှိပါတယ်။ဒါမျိုးလည်းဖြစ်ဖို့တော့ကျွန်တော်တော့အများတန်းယုံကြည်နဲ့လှုပ်ဆောင်နေတာဖြစ်ပါတယ်။ကျွန်တော်ဒီစီစဉ်မှာပေါင်းရတဲ့ကျေးဇူးတင်ပါတယ်။ဒီရွေးကိုလည်းကျွန်တော်ထောက်ရအပ်ပေးနေပါတယ်။ထောက်ရလည်းပဲစဉ်းစားပါစေကြောင်းကျွန်တော်ဆုတောင်းမေတ္တာပို့သပေးပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုအခုလိုတနင်္လာနေ့ညတိုင်းမှာအသစ်နာစင်နိုင်ပြီးကြာသာပတေးနေ့မနက်မှာနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးပါရစေ။ Smart View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့မယ်ဆိုရင်burmese@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Doris Kennedy ကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဖီယိုအမေရိကန်တန်ရက်တနင်္လာနေ့ညပြက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။မနက်ဖြန်အင်ကာနေ့မနက်ပိုင်း6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 9323ည၊လိုင်းဒိုမီတာ19 kHz 9433ည၊လိုင်းဒိုမီတာ25 kHz 9805နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 63ည43ည၄တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကိုတနင်္လာနေ့ညပဲထိပ်ပတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆွေမြတ်မောင်ကကြီးညာပေးပါမယ်ရှင
်။နယူးဇီလန်နိုင်ငံခရစ်စတချ်မြို့မှာဗလီနှစ်ခုပေါ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကန်ဆောင်ခွင့်ဥပဒေကိုပြင်ဆင်ဖို့ဝန်ကြီးအဖွဲ့အတွင်းမှသဘောတူဆုံးဖြတ်နိုင်ခဲ့ပြီလို့ဝန်ကြီးချုပ်ဂျက်စကာအာဒန်ကဒီကနေ့ပြောကြားခဲ့ပါတယ်။အကြမ်းဖက်ဝါဒအခြေခံတဲ့6ချားပွဲတိုက်ခိုက်မှုကြီးဖြစ်ပြီးတဲ့နောက်ပြုပြင်ပြောင်းလဲမဲ့ချက်တွေကိုဆက်ရက်အတွင်းမှကြီးညာမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။မွတ်စလင်ထုံးစံအရအာသုဘချနိုင်ဖို့အတွက်ဗလီနှစ်ခုမှတည်ဆုံးခဲ့သူ90အလောင်းတွေအလုံးကိုလည်းဗုဒ္ဓဟူးနေ့မကုန်ခင်မိသားစုတွေစီကိုပြန်ပေးမယ်လို့ဝန်ကြီးချုပ်ကပြောထားပါဗျ။ Netherlands နိုင်ငံ Utrecht မြို့ကတိုက်ရထားတစ်စီးပေါ်မှာအနည်းဆုံး3ယောက်တည်ဆုံးပြီးတော့တော်တော်များများထိခိုက်ဒဏ်ရာရအောင်ပြစ်ခတ်ခဲ့သူကိုရဲတွေလိုက်လံရှာဖွေနေပါဗျ။ဒီနေ့လာနေမနက်ကပြစ်ခတ်မှုမဖြစ်ခင်လေးတည်း CCTV ကရိုက်ကူးထားတဲ့တနက်သမားအဖြစ်မတင်ကားသူအသက်38နှစ်အရွယ်တူရကီနယ်ဝါကိုကမ်တနစ်ရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခတ်မှုလို့သဘောထားပြီးအာဏာပိုင်တွေကတုံ့ပြန်ဆောင်ရွက်နေကြတယ်လို့လုံခြုံရေးအဆင့်ကလည်းအမြင့်ဆုံးကိုမြှင့်တင်ထားပါတယ်။ Netherlands နိုင်ငံတဝမ်းကလေစိတ်တွေအရေးပါတဲ့အဆောက်အဦတွေမှာစစ်ရဲတွေချထားပြီးတော့လုံခြုံရေးအထူးတတိရှိနေကြပါတယ်။ Nala Duma Bajagere, Ethiopia Lijang Line Liyene, Indonesia Lijang Line Lion A, Liyenuye, Liyen Piantamu, Madandi and Chaladri, Sendunira Shinello, Ethiopia Teupusayunjiga Piovare, Bajagere, Boeing 737 MAX 8 Liyenui, Madandi and Blue Chadwiga, Sendunira Letrago, Dugaro, Jejebemian or Machinja Gavau, Liyenui Piantanism, Majodia in Yasemia and Gagwe Bide, and the install Sunday software at the Go Abdelo Melo, Boeing Comuniga Tina Tavarishin.
တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကြေအကျကိုမဆုမြတ်မှုအကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဥရကူဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြင်ညဆယ်နိုင်ကနေ၁၇နာရီထိလိုင်းတူမီတာ၂၅နဲ့၃၂တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်ဗ
This program has come to you from the Voice of America, Washington.